ရှေ့အာဖရိကဒေသမှာဆယ်စုနှစ်တွေအတွင်းအဆိုအရမိုးကောင်ရေရှားမှုအန္တရာယ်နဲ့ကြုံနေရချိန်မှာအမေရိကန်အစိုးရရဲ့ဗန္ဒာရေးအသုံးစိတ်အဆိုပြုချက်အရအမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေးအစီအစဉ် USAID ရဲ့လုပ်ငန်းတွေရှော့ချဖြတ်တောက်ရမယ့်အခြေအနေနဲ့ရင်ဆိုင်နေရတယ်လို့မနေ့တုန်းကလွှတ်တော်မှတင်ပြခဲ့ကြပါတယ်။အောက်လွှတ်တော်နိုင်ငံကြားရေးရာ Sub Committee ရှေ့မှောက်ကြားနာရမှာမိုးကောင်ရေရှားမှုကြောင့်လူပေါင်းသန်းတဲ့ချီသိဆွေးရမယ့်အရေးကိုတားဆီးနိုင်ဖို့အကူအညီပေးရေးအဖွဲ့တွေရဲ့ချိုးဖောက်မှုတွေဟာအမေရိကန်ကဗန္ဒာရေးအသုံးစိတ်ဖြတ်တောက်မှုကြောင့်ထိခိုက်မှာကိုသတိပေးတင်ပြခဲ့ကြတာပါ။လူသားချင်းစာနာမှုအကူအညီတွေပေးရနေတဲ့အဖွဲ့အစည်းတွေကိုဗန္ဒာရေးအထောက်ပံ့ဖြတ်တောက်မှုကြောင့်အမေရိကန်အစိုးရကအရေးပေါ်အခြေအနေမှာတုံ့ပြန်ဆောင်ရွက်နေတာတွေကိုထိခိုက်နိုင်တယ်လို့နိုင်ငံတကာအကူအညီပေးရေးအေဂျင်စီတစ်ခုဖြစ်တဲ့ Bread for the World Institute ကနိုင်ငံသားမူဝါဒရေးရာအကြီးအကဲအကြံပေး First Time Web Wire ကပြောပါတယ်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနနဲ့ USAID တို့ရဲ့အသုံးစိတ်300ရာခိုင်နှုန်းဖြတ်တောက်မဲ့အစီအစဉ်ကြောင့်နောက်ဆက်တွဲစိုးကျိုးတွေကြုံရလိမ့်မယ်လို့လည်းကြားနာပွဲမှာတင်ပြဆွေးနွေးခဲ့တဲ့ Web Wire က VOA ကိုပြောပါရယ်ဒီကြားနာပွဲမှာတင်ပြခဲ့သူနောက်တူဦးဖြစ်တဲ့ USAID ရဲ့ငင်းငင်းရေးအတွက်စာမျက်ရိပ်ခါအစီအစဉ်ယာယီညွှန်ကြားရေးမှူး Matthew Nims ကလည်းသမရရဲ့ဗန္ဒာရေးအစီအစဉ်မှာသူ့ဌာနနဲ့ပတ်သက်လို့အသေးစိတ်ဖော်ပြမထားတာကြောင့်အကျိုးဆက်တွေကိုတိုင်းတာလို့မရနိုင်ပေမဲ့ခက်ခဲတဲ့ဆုံးဖြတ်ချက်တွေချမှတ်ရလိမ့်မယ်လို့လည်းပြောဆိုထားပါရယ်မူခေါင်ရေးရှာမှုကြိုတဲ့သတိပေးရေးကွန်ရက်ကတော့ဒီနှစ်မှာနိုင်ငံပေါင်း45နိုင်ငံကလူသားပေါင်း80လောက်ဟာအရေးပေါ်အကူအညီတွေလိုလိမ့်မယ်လို့ခန့်မှန်းထားပါရယ်ရှင်